တမရတဲ့ဦးထင်ကျော်ဦးဆောင်မဲ့အစိုးရဖွဲ့ထဲမှာပါဝင်မဲ့ဝန်ကြီး၁၈ဦးရဲ့အမည်စင်းတွေကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာလွှတ်တော်နိုင်ရကကဖတ်ကြားတင်ပြခဲ့ရမှာတော့ဒေါက်တာဆန်းစုကြည်ရဲ့အမည်စင်းထိတ်ဆုံးကပါလာခဲ့ပါတယ်။ NLD ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာပဲဝန်ကြီးဌာနကိုတာဝန်ယူမလဲဆိုတာအတိအကျမကြေညာခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီး၊ပညာရေးဝန်ကြီး၊တမရရုံးဝန်ကြီးနဲ့လျှက်စစ်စွမ်းအင်ဝန်ကြီးဌာန၄ခုကိုပူးတွဲပြီးတော့တာဝန်ယူမယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အခုဆိုရင်ဒေါက်တာဆန်းစုကြည်ဟာပြည်ထောင်စုဝန်ကြီးဆင်းနဲ့ပါလာပြီးမှဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်ကိုယ်စားလှယ်ကနေနှုတ်ထွက်ပြီးသားဖြစ်တယ်လို့ NLD ပါတီကိုလည်းဥက္ကဋ္ဌနေရာကနေဦးဆောင်ပြီးတော့တာဝန်ယူခွင့်မရှိတော့ဘူးလို့ဥပဒေပညာရှင်ဦးတန်းမောင်ကပြောပါတယ်
။အခြေခံဥပဒေအရကောနော်သက်ဆိုင်ရာဥပဒေတွေအရကောဝန်ကြီးဒုဝန်ကြီးဖြစ်လက်ခံလိုက်တာနဲ့နော်လွှတ်တော်ကိုယ်စားလှယ်ဖြစ်မဖြစ်စေရလို့ဆိုတာဘူး။အဲ့တော့သူကလွှတ်တော်ကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်ပြီးရပါမယ်။သူဒီပြည်ထောင်စုဝန်ကြီးတို့မှဒုဝန်ကြီးဖြစ်သွားပြီဆိုတာနဲ့နိုင်ငံရေးပါတီတစ်ခုခုရဲ့အဖွဲ့ဝင်ဖြစ်ရင်မိမိယာရုတက်တန်အတွင်းမှာအဲ့ဒီပါတီအဖွဲ့အစည်းရဲ့ပါတီလုပ်ငန်းများတွင်ပါဝင်ဆောင်ရွက်ခြင်းမပြုရဆိုပြီးတော့ခြေကံဥပဒေပုံမှန်၃နှစ်ရဲ့တက်တလင်းချိန်မှာပါပါလေခင်ဗျာဒေါက်တာဆန်းစုကြည်ဒီပါတီကတော့ထွက်เสียမလို့ဘူးလို့ပဲကျွန်တော်နားလဲတယ်ပါတီလုပ်ငန်းများမှာပါဝင်ဆောင်ရွက်ခြင်းမပြုရဘူးဘာလို့ဆိုတော့ကျွန်တော်ရှိတာ၅နှစ်အတွေ့အကြုံမှာသမရာကြီးသိန်းစိန်ဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တယ်သမရာကြီးဖြစ်သွားတော့သူကအဲ့ဒီကနေနှုတ်ထွက်ပြီးတော့သူရအုပ်ရှင်မန်းကိုလွှဲရခဲ့ရပါတယ
်ဒါကြောင့် NLD ပါတီကိုဥက္ကဋ္ဌနေရာကနေဦးဆောင်သွားဖို့အတွက်ပါတီအတွင်းမှာရွေးချယ်ထားပြီးသားစဉ်းစားထားပြီးသားရှိပါပြီလားလို့ NLD ပါတီရဲ့ဘိုလ်လုံးမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဦးညာဝင်းကိုဆက်သွယ်မေးမြန်းကြည့်တော့
တွင်းတွင်းပြီးသားမရှိဘူးအခုလိုတိုးနေလိုက်ပြီးအတီးဖြစ်သွားရင်တော့ကျွန်တော်တို့ပါတီကလည်းစီဝေးပြီးတော့ဆုံးပြရမှာပေါ့ကျွန်တော်တို့စီးစီးတာစီဝေးရရွေးချယ်ဖို့ဆုံးပြရမှာစီဝေးရတော့မလုပ်နိုင်သေးပါဘူး
NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တူဖြစ်တဲ့ဦးညဝင်းပြောပြသွားတာပါမြမရေးလေးလာသုံးသက်သူတူဖြစ်တဲ့ဒေါက်တာရေမျိုးသိန်းကတော့ဒေါက်ဆတ်စုကြည်ဟာပြည်တော်စုဝင်ကြီးဖြစ်တာဝန်ယူသွားမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ရှေ့မှာစိန်ခေါ်မှုတွေရှိနိုင်တယ်လို့သုံးသက်ပါတယ
်ဒေါက်ဆတ်စုကြည်အနေနဲ့ဒီအတွက်ကိုကြိုပြီးပြင်ဆင်ထားပြီးဖြစ်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဒါမဲ့၅နှစ်တာကာလမှာဒေါက်ဆတ်စုကြည်မပါတဲ့ NLD ဥဆောင်ခေါင်းဆောင်တွေဟာကြီးမားတဲ့စိန်ခေါ်မှုတွေကိုတော့ရင်ဆိုင်ရလိုက်နိုင်တယ်လို့မြင်တယ်။ဒါမဲ့ငါးနှစ်အတွင်းမှာပါတီတိဆောက်ရေးကိုဖြည်းဖြည်းရော့ရော့မလုံနိုင်ဘူးဆိုလို့ရှိရင်2020ရွေးကောက်ပွဲမှာပုံမကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရလာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဗျ
။ဒေါက်ဆန်းစုကြည်ဟာနိုင်ငံညာရေးဝန်ကြီးဖြစ်တရားပေါက်တာဝန်ယူမဲ့အဓိကအချက်ကတော့ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအတွက်ဖြစ်တယ်ဆိုပြီးတော့လည်းသုံးသပ်ကြပါတယ်။ဒါမှလည်းနိုင်ငံအတွက်အရေးကြီးတဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအခြေအနေတွေအတွက်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်တဲ့အတူနိုင်ငံရေးရာတွေကိုညှိနှိုင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့ဥပဒေပညာရှင်ဦးတန်းမောင်ကသုံးသပ်ပါတယ်
။ခြေကံဥပဒေပုံမှန်201အရအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဖွဲ့စည်းတာမှာနိုင်ငံတော်သမရတို့ဒုသမရနှစ်ပါးပါတယ်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကဥက္ကဋ္ဌတွေပါတယ်ကာကွယ်ရေးဦးစီးချုပ်ပါတယ်ဒုတိယကာကွယ်ရေးဦးစီးချုပ်ပါတယ်အဲ့တော့အဲ့ထက်မှာတကဝန်ကြီးက၄ယောက်ပါတယ်ခင်ဗျာတော့ကာကွယ်ရေးဝန်ကြီးရဲ့နိုင်ငံခြားရေးဝန်ကြီးရဲ့ပြည်ထောင်ရေးဝန်ကြီးရဲ့နေဆက်ရေးရာဝန်ကြီးရဲ့ဆိုတော့အဲ့ဝန်ကြီး၄ပါးမှာ၃ပါးကတက်ကမလွဲမသွေခန့်ရမယ်လို့ပါထားတဲ့ဖြစ်နေတော့အဲ့တော့နိုင်ငံခြားရေးဝန်ကြီးဌာနတစ်ခုကိုသူ့ဝင်လိုက်ချင်းအချင်းကာလုံရဲ့၁၁ဦးမှာ power balance ကပြောင်းသွားနိုင်ပါတယ်ကာလုံကတော်တော်အရေးကြီးပါတယ်နိုင်ငံတော်မှာကျွန်တော်တို့ကုလသမဂ္ဂနဲ့ပြောမယ်ဆိုလုံခြုံရေးကောင်စီသဘောမျိုးပေါ့နော
်အဖွဲ့ဝင်၁၁ဦးပါတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအခုကာကွယ်ရေးဦးစီးချုပ်ကရွေးချယ်လိုက်တဲ့ကာကွယ်ရေးဌာနဆိုင်ရာဝန်ကြီးနေဆက်ရေးရာနဲ့လုံခြုံရေးဆိုင်ရာဝန်ကြီးအပြင်ပြည်ထောင်စုဝန်ကြီး၃ဦးစလုံးဟာသဘောထားအလဲအလတ်ရှိတဲ့သူတွေအဖြစ်သုံးသပ်တာမို့ရှေ့မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအဆင်ပြေလာနိုင်စရာရှိတယ်လို့လည်းဒေါက်တာရေမျိုးသိန်းကသုံးသပ်ပါတယ
်လက်ရှိကမ္ဘာ့ဘက်ကရွေးချယ်တဲ့ပြည်ထောင်စုဝန်ကြီး၃ဦးကိုကြည့်မယ်ဆိုလို့ရှိရင်ဒေါက်တာဆန်းစုကြည်ကိုတက်မတော်အနေနဲ့အလေးထားတယ်လို့ခြေကူးကြသုံးသပ်လို့ရပါတယ်ဟိုတက်မတော်ကရွေးချယ်တဲ့ဝန်ကြီး၃ဦးစလုံးဟာသဘောထားအလဲအလတ်ရှိပြီးတော့ဒေါက်တာဆန်းစုကြည်နဲ့လည်းပဲအာကျုံမှုဆုံမှုစကားပြောမှုတဲ့သူတွေဖြစ်နေတဲ့အခါကျတော့ဒေါန်ဆန်းစုကြည်နဲ့မဆိုင်တဲ့ပုံစံတွေဖြစ်နေတာကိုတွေ့ရပါတယ်ဗျ။ဒေါန်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာမြန်မာနိုင်ငံရဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကအတိုင်းအတာတစ်ခုအထိတိုးတက်ကောင်းမွန်လာနိုင်တယ်လို့မြင်ပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့တမန်တော်နဲ့ပတ်သက်တဲ့ပုံမှားတွေကိုပြင်ဆင်ဖို့ကတော့အလားအလာနည်းနေစေပဲလို့ကျွန်တော်ကသုံးသပ်ပါတယ်
။ဒါကတော့ NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာအစိုးရတဲ့အဖွဲ့ထဲမှာပြည်ထောင်စုဝန်ကြီးဖြစ်တာဝန်ယူမဲ့အပေါ်အမြင့်နဲ့သုံးသပ်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်။